သမရာဦးထင်ကျော်ဒီခေါင်းဆောင်ပြီးတော့တက်လာမယ်အစိုးရအဖွဲ့မှာပေါ့အန်ကေကဝန်ကြီးတနေရာဖြစ်နာမည်အစိုးပြုခံထားတာရှိပါတယ်အဲ့တော့အန်ကေအဲ့ဒါကိုဘယ်ချိန်တုန်းကစတင်ခဲ့ပါလဲအဲ့အရာနဲ့ပတ်သက်ပြီးတော့အန်ကေကိုဘယ်လိုမျိုးအကြောင်းအကျားမှုတွေရှိခဲ့ပါလဲခင်ဗျ
ကျွန်တော်ကိုဝန်ကြီးအဖြစ်နဲ့တာဝန်ပေးမယ်ဆိုတာတော့တိတိကျကျကျွန်တော်မသိပါဘူးခင်ဗျဒါအဲ့ဘယ်စာတန်းတွေဘာတွေဟိုပြုစုခိုင်းတာတို့ဘာတို့ပဲရှိတာပါဒါမှဟိုလိုပေါ့မှန်းလို့တော့ရတာပေါ့လေအဲ့ဒါပါပဲဟိုလိုဒီလိုခင်ဗျာဝန်ကြီးတနေရာပေးမယ်တို့ဝန်ကြီးတာဝန်ပေးမယ်တို့ဘာတို့တော့မဟုတ်ပါဘူးခင်ဗျ
အဲ့ဒါဆိုရင်အကဲကိုဘယ်လိုမျိုးဝင်ကြီးဌာနမှာတာဝန်ထမ်းဆောင်ရမယ်လို့ထင်ပါလဲခင်ဗ
ျကျွန်တော်ကယထာမှာအများကြီးလုပ်ခဲ့တာယထာမှာနှစ်30ကျော်31နှစ်လုပ်ခဲ့တာလေအဲ့ဒါကြောင့်မို့ပို့ဆောင်ဆက်သွယ်ရေးပဲဖြစ်မှာပါပို့ဆောင်ဆက်သွယ်ရေးအတွက်ပဲလို့ကျွန်တော်ကစဉ်းစားထားပါတယ်ဘာလို့ဆိုတော့ကျွန်တော်ကဒါလေးပဲတတ်တာ
အရင်တော့လည်းဝင်ကြီးဌာနမှာတာဝန်ထမ်းဆောင်ထားတဲ့အတွေ့အကြုံတွေရှိတယ်ဆိုတော့အခုဘယ်လိုမျိုးပြောင်းလဲပြီးတာဝန်ထမ်းဆောင်ဖို့ဆောင်ရွက်ထားဖို့စဉ်းစားထားတာတွေရောရှိပါလဲခင်ဗျ
အမှားတော့လုတ်ဆရာတွေကတော့အများကြီးပေါ့ဗျာတကယ်တမ်းအစိုးရတာဝန်လွှဲပြောင်းပြီးမှပဲဒီဟာတွေကိုနည်းနည်းဖြေပြရစီနော်ဘာလို့လဲဆိုတော့တကယ်လည်းမပြောင်းရသေးဘူးလေဒီဧပြီအဲ့ဒီ30ရက်နေ့ပြောင်းပြီးလဲဆိုရင်တော့ကျွန်တော်ပို့ပြီးတော့ပြည့်စုံစုံဖြစ်နိုင်မယ်ထင်ပါတယ
်လက်ရှိအစိုးရလက်ထက်မှာမြကြီးနားနဲ့မန္တလေးအမြန်လမ်းဖောက်ဖို့စီမံကိန်းတို့ဘာလို့ဆိုတဲ့ဟာမျိုးတွေပြောထားရလဲရှိတယ်အဲ့လိုမျိုးဟာမျိုးတွေပေါ့ဒီမြင့်ဒီပို့ဆောင်ဆက်သွယ်ရေးနဲ့ပတ်သက်ပြီးဒီမြင့်ဒီယထာနဲ့ပတ်သက်ပြီးတော့လဲစီမံကိန်းတွေရှိတယ်ဆိုတော့အဲ့ဒီလိုစီမံကိန်းအဟောင်းတွေကအခုအစိုးရအချိန်မြောက်မှာဆက်ပါလာမယ်ဆိုရင်ရောအကဲအနေနဲ့ဘယ်လိုပြန်လဲသုံးသပ်မလဲဘယ်လိုစဉ်းစားမလဲခင်ဗျအ
ဲ့ဒါကျွန်တော်ပြောတာခွန်းတော်ပြောတဲ့အချိန်မှာအစိုးရအပြောင်းလဲလုပ်ပြီးမှာပဲပြောပြရစီတကယ်တမ်းဟလာသူတို့လည်းပဲဟလာကောင်းနေလို့ထင်နိုင်တာတွေလုပ်ခဲ့တာပဲလေကျွန်တော်ကဟိုလိုဝေဖန်စရာအကြောင်းမရှိပါဘူးကျွန်တော်ကဘာပဲပြောပြောရှိနေတဲ့အခြေအနေမှာအကောင်းဆုံးဖြစ်အောင်လုပ်ရမှာဖြစ်ပါတယ်အရင်တော့ကလုပ်ခဲ့တာတွေကျွန်တော်ကဘာပဲဖြစ်ဖြစ်လက်ခံရမှာပဲ
အစိုးရအဖွဲ့ဝန်ကြီးစည်းနေမှာပေါ့နော်ပါတီဥက္ကဋ္ဌဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ဝင်လာတာကိုတွေ့ရပါတယ်အဲ့တော့အန်တီဘာကြောင့်ဒီအစိုးရအဖွဲ့တွေကိုဦးဆောင်ပြီးဝင်ရတယ်လို့အငယ်သုံးတက်ပါလေခင်ဗျ
အမှန်ပြောတော့ဥက္ကဋ္ဌကြီးကအင်မတန်ထက်မြက်ပြီးတော့အင်မတန်အကြီးချင်းပါညာအများပြောစရာမရှိတော့ပြေဆုံးတယ်လို့ကျွန်တော်ကယုံကြည်တာတကယ်တော့လိုအပ်လို့ပေါ့ဗျာကျွန်တော်တို့လည်းတွန်းအားပေးခြင်းလို့စီရင်ညီညီညွတ်ညွတ်လည်းပို့ပြီးတော့ရှိစေခြင်းလို့စံနမူနာပြအဖြစ်နဲ့လှုပ်ပေးခြင်းလို့ကျွန်တော်ကတော့ယုံကြည်ပါတယ်
ဆရာကိုဒီလိုမျိုးဝင်ကြီးဖြစ်ရထားခြင်းတင်မြှောက်ခြင်းခံရအောင်ဒီရွေးကောက်ပွဲမှာမဲပေးခဲ့တဲ့မဲဆန္ဒရှင်ပြည်သူတွေအတွက်ကိုဆရာအနေနဲ့ဘယ်လိုများပြောချင်ပါလဲခင်ဗျ
ကျွန်တော်ရဲ့မဲဆန္ဒရှင်ပြည်သူတွေကိုကျေးဇူးတင်တာပေါ့ဗျာအမှန်တော့ကျွန်တော်မောဟာကမဲဆန္ဒရှင်ပြည်သူတွေမကပါဘူးဒီနိုင်ငံကပြည်သူလူထုတရားလုံးကတော့အင်မတန်ကိုတာဝန်ကျေတဲ့ပြည်သူလူထုပါပြောစရာမရှိဘူးဗျာပြည်သူလူထုဘက်ကတာဝန်ကျေတယ်ကျွန်တော်တို့ကတာဝန်ကျေဖို့ပဲကြံတော့တာပါအမှန်ကျွန်တော်တို့လည်းတာဝန်ကျေအောင်ကြိုးစားရမှာပါ